Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာတော့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်ရှုတ်ချကြပါတယ်သမ္မတဒေါ်နယ်ထရန့်ဟာဇွန်လမှာပြည်ထောင်စုပြည်내နိုင်ငံတွေကိုတောင်းဖို့ရှိပါတယ်အီရန်ကနေဂျင်နန်ဝယ်နေတဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်ရေးချင်မဲ့ပေါ်တရုတ်ကပြစ်တင်ဝေဖန်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းစာရီးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒေသခံရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အယူခံပတ်လက်ခံရတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အစိုးရဘက်ကပြက်ကွက်မှုဖြစ်တယ်လို့ဒေသရင်းလူအခွင့်အရေးလှုပ်ရှားသူတွေကရှုမြင်ပါတယ်
This was the Myanmar authorities' chance to return justice and prove that they value freedom of expression, but they failed to do so.
လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့သတင်းနဲ့ဆက်သွယ်ရေးတာဝန်ခံရဲ့သဘောထားအမြင်နဲ့အတူတခြားအမှတ်ချက်တွေကိုလည်းနှာစင်ကြရပါမယ်။ကချင်ပြည်နယ်ဘက်မှာတော့ကြောက်စိမ့်တွေမြေပြိုကြရမှာရွှတ်ညွန့်တွေကြားလူရာနဲ့ချီပြောက်ဆုံးနေပြီးအသက်ရှင်ရပြန်တွေ့ရဖို့မလွယ်တဲ့အကြောင်းနဲ့အာဏာပိုင်တွေဘက်ကကယ်ဆယ်ရေးလုပ်ငန်းအားနည်းတဲ့အကြောင်းဒေသခံတွေကတုံ့သက်ကြပါတယ်။အကျဉ်းဦးစီးဌာနကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိကြောင်းထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့တုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါ။ဒီအပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေရှိပါရဲ့ရှင်အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်ထောင်နောက်ခုနှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ပေါ်လူခွင့်ရလူရှားသူတွေကဝေဖန်ရှုတ်ချကြပါတယ်မြန်မာနိုင်ငံလူခွင့်ရအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးပမောက္ခရန်ဟင်းလီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ဖြစ်တာမှရေးပါတယ်နိုင်ငံတကာလူချင်းချမ်းသာဝင်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အားစဒေသဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်စ်ဘူကလင်ကဝါလုံးနဲ့ကျော်စိုးဦးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တာဟာစိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့ညတိနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ဘက်ရဲ့ရက်စက်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့ဘယ်လိုသတင်းရေးသားမှုမျိုးမှမရှိစေရဘူးလို့အာဏာပိုင်တွေကအခိုင်အမာစိုးဖြတ်ထားတာကိုဒီမှုကပြနေပါတယ်။နိုင်ငံရဲ့တရားရေးစနစ်တန်ဖိုးရုပ်ရော့ကျဆင်းစေမှာကိုတော့မှထဲမတွက်ပဲလှုံ့ဆော်နေကြတာပါလို့ဒီကနေ့ရဆွေးနွေးထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အာဆဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးအကျဉ်းချနေတာဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တောင်မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။မီဒီယာလူလောက်ခွင့်နဲ့ပတ်သက်ရင်မြန်မာစစ်ဖက်ရောအရသာအစိုးရရောဟာသူတို့ရဲ့လွဲချော်တဲ့အုပ်ချုပ်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ဘယ်လိုမျိုးကွန်းထုတ်တာမျိုးကိုမဆိုရှင်းပြဖို့ဆုံးဖြတ်ထားတာမှာတူညီကြပုံရတယ်လို့ Phil Robertson ကပြောပါတယ်။လူအခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်မှများဖွဲ့ EPHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်အကြီးအကျယ်စိတ်ပျက်တဲ့အကြောင်းဒီသတင်းတော့တွေကိုပြစ်ဒဏ်စီရင်တာဟာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားနေရာတွေမှာဖြစ်နေတဲ့ရက်စက်တဲ့လူရတွေနဲ့ပတ်သက်ပြီးသတင်းထိန်ချံဖို့လုပ်တဲ့အစိုးရရဲ့နောက်ထပ်နည်းလမ်းတစ်ခုဖြစ်တယ်လို့ဒီကနေ့ရက်စွဲနယ်ပယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချတာရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေကိုမကြသေးခင်ငါပဲဖမ်းဆီးတာအေယာဝတီတင်းထဏအယ်ဒီတာဦးရဲနီနဲ့တခြားသတင်းတော့တွေကိုတရားဆက်ဆိုထားတာတွေဟာလူလက်ဆော်ထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတိခံမှုမရှိတာပိုတိုးလာနေတာကိုပြနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။သတင်းတော့နှူးရဲ့အယူခံကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့သတင်းပို့ချက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။တိဗက်နိုင်ငံနိုင်ငံမှာတင်းရွေနေတုန်းကခရစ်ယာန်တွေထုတ်မြတ်ထားတဲ့ Easter Sunday နေ့မှာတော့လူပေါင်းအယောက်300ကျော်သေဆုံးပြီးတော့ရာနဲ့ချီတန်ရန်ရရှိခဲ့တဲ့ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။IS ပိုင်းနဲ့ MX တင်ထားတာကလည်းတဆင့်သူတို့ကအထောက်ထားမပြဘဲနဲ့ခုလိုကြီးညာလိုက်တာပါ။နယူးဇီလန်နိုင်ငံ Christchurch ကပလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သီရိလင်္ကာတိုက်ခိုက်မှုလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့လေသီရိလင်္ကာကာကွယ်ရေးဝန်ကြီး Ruwan Wijewardene ကလွှတ်တော်မှာဒီနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရပ်နှစ်ခုအဆက်ဆက်ရှိလဲဆိုတာကောက်ချက်ချတယ်လေဆိုတဲ့အကြောင်းကိုအသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့10ကျော်ကနှစ်20ကျော်ဖြစ်ပွားခဲ့တဲ့သီရိလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးတည်ဆုံတဲ့ဖြစ်ရပ်လေးဖြစ်ပါတယ်။ဒီလိုလူအများပြားကိုအစုလိုက်ပြုံလိုက်တက်ဖြတ်တဲ့ဖြစ်ရပ်နဲ့ဆက်ဆက်နေတဲ့လူရောက်40ကိုဖမ်းထားတဲ့အကြောင်းရေးတပ်ဖွဲ့ကပြောပါရယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်တည်တည်နိုင်ငံကိုတောပူရှိပြီးအဲလစ်ဘက်ပြည်မှာကြီးနေရောဝန်ကြီးချုပ်ထရီဇာမေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာအဲလစ်ဘက်ပြည်မှာကြီးရဲ့ဖိတ်ကြားချက်နဲ့ UK နိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမ္မတအိမ်ပြည်တော်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်တော်စုနဲ့ပြည်တည်ရင်ကြားခိုင်မာတဲ့အထူးဆက်ဆံရေးကိုထပ်လောင်းခိုင်မာစေမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ပြည်ထောင်စုနိုင်ငံမှာရောက်နေချိန်တွင် post mouth မှာလုံမဲ့85နှစ်မြောက်ဒီဒေးနေ့အခမ်းအနားကိုသမရနဲ့သမရကတော်တို့တက်ရောက်ကြပါမယ်။ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေကိုမာမိတ်တပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အထိမ်းအမှတ်ဖြစ်ဒီဒေးနေ့အခမ်းအနားကိုကျင်းပမှာပါ။ပြည်ထောင်ခီးစဉ်ပြည်ထောင်နောက်ပြည်နှင်နိုင်ငံကိုသမရနဲ့သမရကတော်တို့ကြီးဆက်ပြီး Normandy ဒေသမှာဇွန်လ6ရက်နေ့ကျင်းပမဲ့ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်။အဲဒီခီးစဉ်တွင်သမရထရမ့်ဟာပြည်နှင်သမရ Emmanuel Macron နဲ့တွေ့ဆုံမှာဖြစ်ပါတယ်
။အီရန်နိုင်ငံကလည်းရေနံဝယ်ရွေးနိုင်ငံတွေကိုတန်ခတ်အေးယူမယ်အေးယူမယ်လို့ချမှတ်မဲ့အမေရိကန်ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကဝေဖန်ပြတင်လိုက်ပါတယ်။အဲ့လိုရဟာအရှိလေပိုင်းဒေသနဲ့နိုင်ငံတကာစွမ်းအင်ဈေးကွက်မှာအခြေအနေပိုဆိုးစေလိမ့်မယ်ဆိုပြီးတော့လက်တတိပေးလိုက်တာပါ။တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအခင်ဆောင်ကတော့အမေရိကန်ရဲ့တဖက်သက်တန်ခတ်အေးယူမှုတွေနဲ့လက်တရှိစီရင်ဆုံးဖြတ်မှုဆိုတာကိုတရုတ်နိုင်ငံကအခိုင်အမာဆန့်ကျင်တယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ UN နိုင်ငံကလည်းရင်းနှီးအများဆုံးဝေယူနေတဲ့နိုင်ငံ၅နိုင်ငံအပေါ်မှာ2018ခုနှစ်ကပေးထားတဲ့ကိလုတ်ခွဲကိုအမေရိကန်ကတည်တန်းတိုးတော့မှာမဟုတ်ဘူးလို့သမရအင်ပီတော်ကဧပြီလ22ရက်နေ့မှာကြေညာထားပါတယ်။အဲဒီနိုင်ငံတွေကတော့တရုတ်၊အိန္ဒိယ၊တူရကီ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဖြစ်ပြီးတော့အီရန်ရေနံဝယ်နေတာကိုရပ်ပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်။ကိလုတ်ခွဲရဆိုရင်အဲဒီ၅နိုင်ငံကိုအမေရိကန်ကတန်ခတ်အရေးယူမှုမလုပ်ဖ ೇನೆ အီရန်ရေနံကိုဝယ်ယူခွင့်ရထားတာဖြစ်ပါတယ်။ဒီကိလုတ်ခွဲကိုရပ်ပစ်ဖို့ဆုံးဖြတ်တာဟာအီရန်ကရေနံတင်ပို့နေတာလုံးဝမရှိတော့ဘဲအဆုံးသတ်ဖို့ရည်ရွယ်တာလို့သမ္မတအင်ပြီတော်ကပြောပါတယ်။ရေနံဟာအီရန်နိုင်ငံအတွက်အဓိကငွေဝင်ငွေအရင်းမြစ်ဖြစ်တစ်ခုဖြစ်ပါတယ်။ရေနံဈေးကွက်မှာရေနံအလုံးလောက်ရှိနေစေဖို့အတွက်ကမ္ဘာမှာရေနံတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျ၊အာရဗ်စော်ဘားများပြည်အောင်စုတွေနဲ့ပူးတွဲလှုပ်ဆောင်နေရလို့အမေရိကန်ကပြောပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300များ951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ925 190 kHz 1505ကနေပြောင်းထုတ်လွှင့်ပေးပါရစေ
။ဒီရကနေအင်္ဂါညဘက်တွေတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းနဲ့ငလျင်တစ်ခုထပ်လုပ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလုတာကြောင့်လူ17ယောက်တဲ့မနေ့တည်းဆုံးခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လုပ်တာပါ။ပြင်းရ 6.5 ရှိတဲ့အခုငလျင်ဟာနိုင်ငံလေပိုင်းဒေသကတူတူဘီကန်းမြို့အရှိပဲ10မိုင်အကွာကိုဗိုလ်ပြူပြီးဒီကနေ့နေ့လယ်ပိုင်းကလှုပ်သွားတာပါ။မြေရောက်အတော်လေးနဲ့တဲ့43မိုင်အကွာမှာလှုပ်သွားတာလည်းဖြစ်ပါတယ်။ထိခိုက်ဒေဆုံးတာရှိမရှိနဲ့အပျက်စီးပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။တနင်္လာနေ့ငလျင်မှာဒေသုံးသူအများစုကိုနိုင်ငံရဲ့အဓိကကျွမ်းမကြီးဖြစ်တဲ့လူဇွန်ကျွန်းဖိုရက်မြို့ကပျက်စီးပြိုကျသွားတဲ့ကုန်တိုင်ကြီးတစ်ခုရဲ့ပျက်စီးပုံများမှာတွေ့ရတာပါ။အဲဒီငလျင်ဟာမနီလာမြို့ကနေ38မိုင်ကျော်အကွာမှာဗိုလ်ပြူပြီးလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။
အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲတတိယအဆင့်ကိုဒီကနေ့မှကျင်းပလာမှာတော့တမ်းမောင်းများစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နရင်ဒရာမိုဒီလည်းမဲပေးသွားပါတယ်။အိန္ဒိယနိုင်ငံကပြည်နယ်ပေါင်း73ပြည်နယ်နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသနှစ်ခုတို့ကမဲဆန္ဒရှင်ပေါင်း188တန်းအထိဟာမဲဆန္ဒနယ်ပေါင်း119မှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြတဲ့ကုသလင်လောင်းတွေအတွက်မဲပေးနေကြပါတယ်။ဒါကြောင့်မို့လဲစုစုပေါင်းအဆင့်6ဆင့်ခွဲပြီးလုပ်တဲ့ဒီရွေးကောက်ပွဲမှာအခုအဆင့်ကအကြီးဆုံးပါ။ဝင်ကြီးချုပ်မူဒီဟာကျမ်းမာရေးမကောင်းတဲ့သူ့ရဲ့မိခင်နဲ့အတူသူ့ဇာတိဂူဂျာရက်ပြည်နယ်ကမဲယုံမှာမဲသွားပြေးပါတယ်။အိန္ဒိအာနာယဟိန္ဒူအမျိုးသားရေးဝါဒီဘာဟာတီယာဂျနာတာပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာမူဒီကနိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့ကိုအဓိကထားပြီးမဲဆက်စည်းရုံးခဲ့ပါတယ်။မဲဆန္ဒရှင်တပ်တွေခံလက်မှတ်ဟာ IED တလုံးထက်အများကြီးပိုပြီးတော့အကောင်နေလို့ဝင်ကြီးချုပ်မူဒီကသတင်းတောက်တွေကိုပြောပါတယ်။ IED ဆိုတာကတော့အကြမ်းဖက်ဝါဒီ3လရှိတဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းပါ။အိန္ဒိယအောက်လွှတ်တော်ကအမှတ်နေရာ943နေရာအတွက်ထောင်ပေါင်းများစွာသောကုသလင်လောင်းတွေဝင်ရောက်ရှိပြန်နေကြပြီးတော့အိန္ဒိယလူကြီး 1.3 ဘီလီယံနဲ့ကတန်900အထိမဲပေးခွင့်ရှိပါတယ်။ရွေးကောက်ပွဲတွေကိုမေလ19ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့နောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာပါ။
e-cigarette ကိုတောက်နေကြတဲ့စစ်ကြောသက်လူငယ်များပြားဟာစွဲစီတဲ့နီကိုတင်ပမာဏဘယ်လောက်များများကိုသူတို့ရှူရှိုက်နေတယ်ဆိုတာနားမလည်ကြဘူးလို့ကလေးစစ်ပညာရပ်ဆိုင်ရာ American Academy ကထုတ်ဝေတဲ့စာဆောင်ထဲမှာဖော်ပြထားတဲ့လေ့လာချက်တစ်ခုမှတွေ့ရပါတယ်။ e-cigarettes ထဲမှာ nicotine တက်ပါဝင်ပေမဲ့တမယိုးကျ cigarette ဒီမှာပါတယ်လို့သိကိုဘေးပစ္စည်းတက်တဲ့စေကြီးဒါမှမဟုတ်တခြားဓာတ်ပစ္စည်းအတော်များများတော့မပါပါဘူး။ battery နဲ့သုံးရတဲ့ e-cigarettes ဟာ nicotine အရေကိုရှူဆိုင်လို့ရတဲ့အငွေ့အဖြစ်ပြောင်းပေးလိုက်တာပါ။အသက်16နှစ်လောက်လူငယ်တွေကို e-cigarettes မရောင်းရဘူးလို့ American Federal ဥပဒေကပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထုတ်တဲ့လိလာချက်တစ်ခုမှာတော့အထက်တန်းကျောင်းသား9ယောက်မှာတယောက်ဟာ e-cigarette တောက်ကြတယ်ဆိုတာဖော်ပြထားပါတယ်။
စူဒန်နိုင်ငံမှာအရက်သားဆွေးရဆီကိုအာဏာလွှဲပြောင်းပြီးအာဏာသိမ်းစစ်ကောင်ဆောင်တွေကိုဖိအားပေးနေတဲ့အနေနဲ့ဆက်လက်ပြီးတော့ထိုင်ပြီးတော့တပိတ်မှောက်ကြဖို့ဆန္ဒပြကောင်ဆောင်တွေကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲကိုအဓိကဦးဆောင်နေတဲ့စူဒန်ကျွမ်းကျင်ပညာရှင်များအသင်းကကြာကြာပြီးနေ့မှာဆန္ဒပြပွဲတစ်ခုစီစဉ်ခဲ့ပြီးတော့ဒီနေ့မှာလည်းခါတိုအန်မြို့မှာချီတက်ဆန္ဒပြပွဲတိုက်တွန်းထားပါတယ်။သင်္ဆာတွေတုန်းကတော့မြို့တော်ကစစ်စခန်းရှိမှာဆန္ဒပြသူတွေစစ်ဆေးရေးဂိတ်တွေပါချထားတာကိုတွေ့ရပါတယ်။စူဒန်အသွင်ကူးပြောင်းရေးစစ်ကောင်စီကတော့ဆန္ဒပြသူတွေချက်ချင်းလမ်းတွေကိုဖွင့်ပေးဖို့အတားအဆီးတွေကိုဖယ်ရှားဖို့အမိန့်ပေးထားပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးခဲ့ကြတာပါအခု writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံပါလက်ခံရတဲ့အမှုနဲ့ပတ်သက်တဲ့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် writer သတင်းတောက်တွေရဲ့နောက်ဆုံးအယူခံကိုနေပြည်တော်ပြည်ထောင်စုလွှတ်တော်တရားချုပ်ကပါလက်လိုက်ပါတယ်မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ခဲ့ပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူးဒီလိုပယ်ချလိုက်တာဟာသတင်းရယူခွင့်တွေအတွက်အဟန့်အတားဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နည်းလမ်းတွေနဲ့စ조사ဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှိနေတွေကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပါလက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်နှံခုနှစ်ချမှတ်လိုက်တာဖြစ်ပါတယ်။ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပြီးမဲ့ပါလက်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်။အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ကပြင်ဆင်ချက်အယူခံပါလက်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟန့်အတားဖြစ်သွားစေရလို့တရားရုံးအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဥက္ကင်မောင်စောကသတင်းနောက်တွေကိုပြောပါရစေ
။ချိန်ရတာဟုတ်ကဲ့လေ။ပြန်လို့လည်းပတ်လာလိုက်ပါလေ။အော်ယုံနှစ်ယုံရဲ့အမိတ်ကြီးကိုအတည်ပြုလိုက်ပါလေ။ကျွန်တော်တို့ကကျွန်တော်ကိုဆက်ပြီးပြပေးရမယ်။ဒီပုံမှာတော့ကျွန်တော်တို့ကတော့ဒီအသွင်းပြတ်နဲ့ပတ်သက်လို့စိတ်ပြတ်နေတယ်ဆိုတော့ကျွန်တော်ပြောချင်တယ်။အဲဒါမှမြန်မာနိုင်ငံရဲ့တရားစီရင်ရေးလောက်ခွင့်ကိုတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတယ်။ဒါပြီးတော့မြန်မာနိုင်ငံမှာရှိတဲ့ခင်ဗျားတို့ပါဝင်တော့ဒါဒီ press speaker ဒီကလောလာဆိုတာတပင်းရှာကိုရဖြတ်ပြီးဘူးအဲ့ဒါလေးအကုန်လုံးတမန်တော်ကြောက်ရအောင်ဒီတရားမျိုးအခန်းတိုင်းဖြစ်ပေါ်စီတယ်လို့ပြောတာမျိုးကြည့်ထားပါလေ
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ပြည်စီရဲ့ယူကံကိုပတ်လက်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နည်းလမ်းတွေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ်
။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးအယူခံလို့အဲဒီစာကျွန်တော်တို့ရှိတယ်နော်။သို့တော့အဲဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်ဒီအရာအတွက်ကြောင့်ကျန်တဲ့ဟိုဟာကပဲနှစ်ဖက်ရှိတယ်နော်။လမ်းကြောင်းနှစ်ခုပေါ့ဗျာ။ကျန်တဲ့လမ်းကြောင်းနှစ်ခုရှိတယ်။အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်း။အုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမ္မတရဲ့ဇင်ကြီးဝင်ရှိတယ်။နောက်တစ်ခါသမ္မတကနေပြီးတော့မှရှင်းနေချုပ်ကတစ်ဆင့်ဟိုဟာလုပ်တယ်ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားလုပ်နေတာရှိတယ်။နောက်တစ်ခါဥပဒေပြည်ရေးလမ်းကြောင်းကတော့ကျွတ်တော်မှာရှိတဲ့ကော်မတီတွေကတရှင်းပေါ်လာအနာကိုဆုံးဖြတ်ဖို့ဝါရအချက်ပြုဖို့ဖြစ်တာရှိမှာပေါ့
ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုယ်ဝလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါတယ
်အခုပြောင်းလဲလာနိုင်တယ်လို့လည်းအချိန်နဲ့ဟိုအကောင့်ကိုလည်းမျှော်လင့်ထားပါတယ်ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အခါကိုယ်ထင်လို့ဖြစ်လာတော့စိတ်ထဲမှာတော့တော်တော်ဝမ်းနေကိုယ်ကတော့မိသားစုဝင်နေနေရတော့စိတ်တော့မကောင်းပါတော့ကိုယ်ကကိုယ်မျိုးသားတွေကလူကောင်းလို့ဆိုတော့သူတို့အများဆုံးမမြောက်လာသေးတယ်
ဒီကနေ့ရိုက်တာတရင်နောက်ရဲ့ယူကန်ကိုပတ်လည်လိုက်တဲ့ပြည်သူတရားလွတ်တော်ကျိုးရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပျက်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ဒီဖြစ်ရက်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနှေးပါလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိတူကပြောပါတယ
် The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
ဘဝလုံးနဲ့ကိုကျော်စိုးရရဲ့အမှုနဲ့ပတ်သက်လို့တရားစုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ဖြတ်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အယ်ဒီတာကိုရဲအနေနဲ့တခြားသတင်းထုတ်တွေကိုမကြသေးခင်တော့တရားစွဲခဲ့တာတွေလို့ပြည်တယ်စီရင်မှုတွေကမြန်မာနိုင်ငံနဲ့လွတ်လပ်စွာပြောဆိုမှုအတွက်တီးခံမှုမရှိတဲ့အခြေအနေပိုဆိုးလာနေတာကိုထောက်ပြနေကြတာပါ။သတင်းစာ၊တရော်စာ၊ငင်းကြမ်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူပောင်အဖွဲ့အစည်းတရက်အတွင်းမှာတော့ဒါရီဟာပြစ်မှုမဖြစ်တင်ပါဘူး
။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့တရင်ရိုက်ဖို့ကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကတော့ကိုလာကြာစစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှူးချုပ်တင်ကိုကထောင်ချောက်စင်ဖမ်းဆီးခဲ့တာလို့တရားလိုပြသက်တည်တူဖြစ်တဲ့ဒရဲမှူးအောင်မိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့NLD ရတားဆိုးရလက်ထမှာသတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နေစည်းမထားသတင်းတောင်များအဖွဲ့ RSS ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်လျော့ကျသွားပြီးအခုလိုလျော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုလိုဖန်ဆီးခံထားတဲ့ writer သတင်းတောက်နှစ်ယောက်ရဲ့အယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာနိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတချို့အပြင်လူခွင့်ရေးလှုပ်ရှားသူတွေကပါဝေဖန်လိုက်ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတရားမျှတမှုကင်းမဲ့ရာရောက်တာကိုပြသနေသလိုသတင်းလွတ်လပ်ခွင့်အတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်အဖြစ်နဲ့လည်းတုံ့ပြန်ခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်လျှို့ဝှက်ချက်အဥ်ရီဖောက်ပြမှုနဲ့ထောင်ဒဏ်ခုနှစ်နဲ့ကြာခံရတဲ့ Riders သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်လူအခွင့်ရေးအဖွဲ့တွေတရားရုံးနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးမြတ်ချက်အပေါ်စိတ်ပြက်မိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်APHR ဥက္ကဋ္ဌ Charles Santiago ရုံးရဲ့သတင်းနဲ့ဆက်သွယ်ရေးတာဝန်ခံ Fiona Savaf ကတော့ကြီးညာချက်ထုတ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါရစေ
။ This was the Myanmar authorities' chance to return justice and prove that they value freedom of expression, but they failed to do so.
ဒါဟာမြန်မာတာဝန်ရှိသူတွေအတွက်မျှတတဲ့တရားစီရင်ရေးဘက်ကိုပြန်လည်နိုင်မဲ့အခွင့်အရေးဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်ဖိုးထားတယ်ဆိုတာကိုပြသနိုင်မဲ့အချိန်အခါဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကဒီလိုလှုပ်ဖို့ပြက်ကွက်ခဲ့ပါတယ်အခုတော့သတင်းတောက်တွေဆက်ပြီးတော့အကျဉ်းချခံကြရတော့မှာပါဒီဖြစ်ရကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်စိုးရိမ်စရာကောင်းလောက်အောင်ကျဆင်းလာနေတဲ့မြန်မာနိုင်ငံတွေကတခြားသတင်းဌာနတွေမှာလည်းကိုယ့်ဘာသာတီးဖြတ်တဲ့အခြေအနေမျိုးကိုရောက်သွားစေပါတယ်သတင်းတောက်တွေအနေနဲ့ကိုလို့ရမယ့်အလုပ်ကိုလုပ်လို့လွတ်လပ်မှုဆုံးရှုံးမှာကိုရောလုံခြုံရေးအတွက်ပါစိုးရိမ်နေရတာမျိုးကလုံးဝမဖြစ်သင့်ပါဘူးသတင်းထောက်တွေရဲ့အယူခံပယ်ချခံလိုက်ရတဲ့အပေါ်ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မကြသေးခင်ကဆာလုံးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေသတင်းသမားတွေအပေါ်အရေးယူဖို့ကြိုးပမ်းလာနေတဲ့အာဏာပိုင်တွေရဲ့လိုရက်တွေအပေါ်ဆိုရင်ကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီကလည်းမြန်မာနိုင်ငံမှာတရားမျှတမှုမရှိတာကိုပြသတဲ့လိုရက်အဖြစ်နဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ပြင်သစ်နိုင်ငံအခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းထောက်တွေရဲ့အယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်မိကြောင်းနဲ့အမြန်ဆုံးပြန်လုပေးဖို့လည်းကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းခဲ့ကြတဲ့သတင်းထောက်တွေကိုအစကတည်းကမဖမ်းသင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲတည်င်းထောက်တွေအပေါ်ဖိနှိပ်တဲ့ဥပဒေတွေကိုအမြန်ဆုံးပြင်ဆင်ဖို့လဲ Human Rights Watch အဖွဲ့ကအာရှအရလက်ထောက်ညွှန်ကြားရင်းမူ Phil Robinson က VOA ကိုပြောပါတယ
်။ The government should quash this conviction and it should move immediately.
လူ့ခွင့်ရေးလှဆောင်ကြည့်အဖွဲ့ရဲ့ထုတ်ပြန်ချက်မှာရှင်းလင်းလင်းဖော်ပြထားသလိုပဲ စုံစမ်းသတင်းရေးသားတဲ့ရိုက်တာသတင်းတော်တွေအရေးယူခံရဖို့မဆိုထားနဲ့ဖမ်းဆီးတာမျိုးတော့မှမလုပ်သင့်ပါဘူးကိုလိုနီလက်ထက်ကပြောင်းလဲထားတဲ့နိုင်ငံတော်လှုပ်ဝက်ချက်အုပ်ဒေကိုလည်းဖျက်သိမ်းပစ်သင့်ပါတယ်ဒေါန်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်မှာတကယ့်ကိုအမြောက်များနေရာရထားတဲ့အတွက်ဒီဥပဒေကိုပြင်ဆင်ဖို့ချက်ချင်းလုပ်သင့်ပါတယ်
နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းသတင်းထောက်တွေရဲ့အယူခံကိုပယ်ချလိုက်တာဟာတရားမျှတမှုရရှိရေးကိုငြင်းဆန်လိုက်တဲ့ဝန်ထဲစရာလို့ရအဖြစ်ပြောဆိုခဲ့တာပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အတွက်အမောင်ဖုံးတဲ့နေ့တစ်နေ့အဖြစ်နဲ့လဲအရှိနဲ့အရှိတောင်အာရှဆိုင်ရာညွှန်ကြားရေးမှူး Nicholas Buckley ကကြေညာချက်မှာပြောဆိုထားပါတယ်ရှင
်နိုင်ငံတကာနဲ့ဒေသတွင်းကဒီ writer သတင်းထောက်နှစ်ဦးရဲ့အမှုအယူခံပလတ်မှုပေါ်မှာတုံ့ပြန်ချက်တွေကိုနန်းလောင်ကစူးစီးတင်ပြသွားတာပါအခုတော့ဖားကန့်ကြောက်စိန်တွင်မြေပြိုကျလို့လူတွေပျောက်ဆုံးနေတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်ကျင်းတစ်ခုမှာမြေသားနံရံပြိုကျပြီးပျောက်ဆုံးနေတဲ့ရာနဲ့ချီတဲ့သူတွေဟာအသက်ရှင်ရပြန်တွေ့ဖို့မလွယ်တဲ့အကြောင်းဒေသခံတွေကပြောကြပါတယ်ကြောက်တူးတဲ့လောက်ွက်တွေမှာအခုလိုမြေပြိုကျလို့လူသေဆုံးရတာမျိုးတွေမကြာခဏဖြစ်လျက်ရှိပြီးဖြစ်တိုင်းမှာလည်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းနေသလိုကြောက်စိန်တူးကုမ္ပဏီတွေအပေါ်ဥပဒေအရထိန်းကွက်မှုတွေလည်းအားနည်းနေတော့မယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ဒီအကြောင်း VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘလခရွာအနီးမှာရှိတဲ့တက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်တွေကြားကမြေသားနေရင်တနင်္လာနေ့ညကပြိုကျခဲ့တာပါဘလခမော်လို့အမည်ပေးထားတဲ့မော်မှာညနေပိုင်း 7:00 နာရီအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပါတယ်ကျင်းနေရင်ပြိုကျပြီးတော့အပေါ်မှာရှိနေတဲ့အရင်နှစ်ကလုတ်ကွက်ဟောင်းဒေတာအခေါ်နွန်ကန်ကြီးကပေါက်ကျလာခဲ့တာပါမြေပြိုကျရတဲ့ပတ်သက်လို့ဖားကန့်ဒေတာကန်လည်းဖြစ်တဘာဝပဝင်းကျင်ထိန်းသိမ်းရေးလုတ်ကင်နေတဲ့ကိုနောင်လက်ကတော့တိတ်ဆုံးသူတွေအနည်းဆုံးရာချီရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါတယ
်ဟိုလောလောဆယ်ကတော့သူတို့ကတော့ဟိုဆယ်ဒီကုမ္ပဏီဘက်ကဟိုင်းနဲ့သူကဆယ်ယူနေတဲ့နေထားမှာတော့ရှိတယ်ခဏကျွန်တော်သွားကြည့်တော့နော်အခုတော့သုံးဦးတော့ဟိုဆယ်ထားလို့ပြောတယ်သုံးဦးဆိုလည်းအပြက်ပြောက်ထားတဲ့ဟာပေါ့နော်တိတ်ဆုံးနဲ့သူတို့ဆယ်လို့ရတယ်လို့ပြောနေတယ်ကျွန်တော်တော့ရာပိုင်းလို့တော့ခတ်မှန်းတယ်နော်ရာပိုင်းနည်းနည်းကြော်တော့ခတ်မှန်းပါဆိုတော့အဲ့မှာကလူနဲ့အများကြီးနေတယ်ကုမ္ပဏီတွေနဲ့စုနေတဲ့အချိန်ဆိုတော့အဲ့မှာနှစ်ခေတ်တော့ပေါ်စီတော့တချို့ဆိုချမ်းလို့မီးလုံနေတဲ့ဟာတွေလည်းအမျိုးတွေရှိတယ်ကျွန်တော်အဲ့မှာမြင်းတက်ပြီးပြောတာအများကြီးဟုတ်တယ
်လက်ရှိအချိန်ထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာမှာတည်ဆုံးသူကြောက်တူးကုမ္ပဏီဝန်ထမ်း3ဦးရဲ့အလောင်းသာရှာဖွေတွေ့ရှိနိုင်သေးပြီးရှာဖွေကယ်ဆယ်ရေးလုပ်ရမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေတာကန်တွေကဆိုပါတယ်အခုပျောက်ဆုံးနေသူတွေဟာကချင်အမျိုးသားတုတ်တက်ရေးကုမ္ပဏီငကားကိုးကောင်ကုမ္ပဏီ Unity ကုမ္ပဏီနဲ့မြမတူရကုမ္ပဏီ၄ခုကဝန်ထမ်းတွေဖြစ်တယ်လို့ဆိုပါတယ်ဒါကပြင်အခုလိုဖြစ်စဉ်တွေဖြစ်တာမှာကုမ္ပဏီတွေရဲ့အားနည်းမှုကြောင့်ဆိုတာမှန်ပေမဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘက်ကစီမင်းစီကန့်တဲ့အညီလိုက်နာဆောင်ရွက်မှုမရှိတဲ့ကုမ္ပဏီကိုဥပဒေကြောင့်ရအေးအေးယူမှုအားနည်းတယ်လို့ကိုနောင်လက်ကဆိုပါတယ
်ပြောမစွေကျမရေးလူမှုရေးအသက်အန္တရာယ်ကိုအနည်းဆုံးမသိခိုက်လို့ရအောင်လဲဘာကြောင့်မို့သိခိုက်လို့လုပ်တယ်လဲသိခိုက်တယ်ဆိုတာကျဘာကြောင့်မို့ဒီသူ့နဲ့ကြီးကိုခြံထားပြီးတယ်လဲချက်တန်းကုန်လို့ရှိဘာလို့ကံမခုပြီးတာလဲဒီဥစ္စာတွေဆက်မြဲဆက်ဖြစ်နေဦးမယ်အနေထားပဲရှိနေတယ်ကျွန်တော်တို့ကတော့ဒါကြတော့ဥပဒေနဲ့ပတ်သက်လာကြောင်းရဲ့ဥပဒေပတ်သက်လာလုံးဝတည်ပြီးလို့လေဒါပေါ့ဆမှုပဲအဲ့ဒါကြောင့်မို့ကျွန်တော်တို့ဥပဒေရကျွန်တော်တို့ကတော့အရေးယူစီချင်တာပေါ့နော
်အခုပြောကြခဲ့ကျင်းနေရာရဲ့ဘေးပတ်လေဟာလေတောင်နေရံတွေဖြစ်တာကြောင့်ဝန်ထမ်းတွေအတွက်ပြေးစရာမြည်ဖားကန့်စိတ်မှုကြီးရွာကဥရွှေသိန်းကဆိုပါတယ်မြေပြိုကျမှုဟာဖားကန့်ဒေတာမှာမကြာခဏဆိုသလိုဖြစ်နေပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာအတွင်းကလည်းလူ30လောက်သတ်ဆုံးရှုံးခဲ့ရပါတယ်ဒီလိုမကြာခဏဖြစ်နေပေမဲ့လည်းပြည်내အစိုးရဘက်ကစက်မှတ်လုဆောင်တာတွေအားနေနေတာကြောင့်အခုလိုဆက်လက်ဖြစ်ပွားနေရတာဖြစ်တယ်လို့ဥရွှေသိန်းကတော့ဆိုပါတယ
်အဓိကဟိုလက်ညှိုးထိုးပြမယ်ထောက်ပြမယ်အဲတာဝန်ရှိလို့ပြောလို့ရတဲ့အဖွဲ့ကတော့ကချင်ပြည်နယ်ဆိုရအဖွဲ့လို့ပြောချင်တာပေါ့လေနော်အဲနောက်ဒုတိယပိုင်းကတော့ဒီဖားကန့်ညွန့်ရဲ့ဒီလက်တော်ကိုယ်စားလေးဒီဖြစ်ပါဟိုပေါ့ဖြစ်မှာပါအဲ့တော့ပြောချင်တာပါလဲဆိုတော့ဒီလိုနှိမ့်နေတိုက်ဒီလိုလူအသေးကြောင့်များတဲ့ဖြစ်နေတဲ့မြက်ဆက်ကတက်ကအဲ့လားဖြစ်နေရတဲ့အကြောင်းရင်းကတော့ခုနကပြောသလိုပေါ့နော်ဒီမြေအမြေပြင်ရှင်နဲ့ခင်းကျင်းရဆိုလို့ရှိလို့ချင်းပြောက်တဲ့အုပ်ချုပ်ရေးတွေပြောက်တဲ့စီမံခန့်ခွဲစနစ်တွေတော့ဒါကဒီသတ်မှတ်ထားတဲ့ဥပဒေနည်းဥပဒေတွေကိုစနစ်တကျလိုက်နာဆောင်ရွက်မှုအပိုင်းတွေမှာဒီအကောင့်တွေပေါ်တဲ့ဘိုင်းနဲ့မှာလက်ညွန်တဲ့ဘိုင်းနဲ့မှာအားနည်းချက်တဲ့အသက်မွေးမှုဘိုင်းနဲ့တော်တော်လေးကိုချီးရလို့ပြောလို့ရပါတယ
်ဒီကနေ့ချင်းပြိုကျမှုအတွင်ပျောက်ဆုံးတိတ်ဆုံးသူအရေးအတွက်အတိအကျကိုတော့တေချာမသိရသေးပါဘူးလောလောဆယ်ကနဦးရရှိထားတဲ့စီးရင်တွေအရမြမတူရကုမ္ပဏီကဝန်ထမ်းလူ28ဦးငကားကိုးကောင်ကုမ္ပဏီကလူ26ဦး ဘောင်းအယောက်90ကျော်ပျောက်ဆုံးနေပြီးဘဟိုးရင်16စီးနဲ့မြေသားရင်19စီးပျောက်ဆုံးသွားကြောင်းစည်ရင်းကောက်ထားနိုင်တယ်လို့ဖာကတ်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်နောက်ထပ်အပျောက်ဆုံးသတင်းကိုစုံစမ်းစစ်ဆေးနေစေလို့လည်းပြောပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိမရှိဆိုတဲ့အကြောင်းဘက်ကိုလည်းအလှည့်ပေးပါဦးမယ်မြန်မာနိုင်ငံမှာနိုင်ငံရေးပုံမှန်နိုင်ငံရေးပြစ်မှုကျူးလွန်သူဆိုတာသတ်မှတ်မထားတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားဆိုတာလည်းမရှိတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနလက်အောက်ခံအကျဉ်းဦးစီးဌာနရဲ့ထုတ်ပြန်ချက်ကိုနိုင်ငံရေးအကျဉ်းသားဟောင်းတွေကကန့်ကွက်လိုက်ကြပါတယ်။အကျဉ်းဦးစီးဌာနအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတာနဲ့ပတ်သက်လို့သတ်မှတ်တာထုတ်ပြန်တာတွေလုပ်ခွင့်မရှိဘူးလို့လည်းသူတို့ကထောက်ပြကြပါတယ်။ကိုစောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အစိုးရအနေနဲ့နိုင်ငံရေးကြောင့်အကျဉ်းချသူတွေရဲ့ဂုဏ်သိက္ခာကိုအတိအမှတ်ပြုတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောဆိုလိုက်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိဘူးဆိုတဲ့အကျဉ်းဦးစီးဌာနကထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်ဒီသတ်မှတ်ချက်ဟာအကျဉ်းဦးစီးဌာနရဲ့လုပ်ပိုင်ခွင့်မဟုတ်ကြောင်းနိုင်ငံရေးအကျဉ်းသားများကိုညီစောင့်ရှောက်ရေးအသိမြန်မာနိုင်ငံ AAPB ရဲ့အတွင်းရမှုကိုတိုက်နိုင်ကပြောပါတယ
်ဟိုအကျဉ်းဦးစီးဌာနကနိုင်ငံရေးအကျဉ်းသားရှိခြင်းမရှိခြင်းသတ်မှတ်ခြင်းမသတ်မှတ်ခြင်းဆိုတဲ့ဒီကကကြောကွေမရှိပါဘူးသူတို့ရဲ့လုပ်ပိုင်ခွင့်လည်းမဟုတ်ပါဘူးနိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့တတ်မှတ်ခြင်းမတတ်မှတ်ခြင်းနိုင်ငံရေးရှိခြင်းမရှိဘူးလားဆိုနိုင်ငံလုံးနဲ့တိုက်ရိုက်ဆက်ဆိုင်တဲ့ဒီကပါဆိုတော့အကျဉ်းဦးစီးဌာနကသူ့ရဲ့လုပ်ပိုင်ခွင့်တွေအများကြီးကျော်နေတာဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသားစကလုံးအုံနှုံနဲ့ပတ်သက်ပြီးဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဟောင်းနေနဲ့တွေ့ဆုံခဲ့ပြီးကော်မတီတရဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့လည်းဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုရဲစကလုံးကိုလက်ခံခဲ့ခြင်းမရှိပါဘူးနိုင်ငံရေးအကျဉ်းသားတွေရဲ့အခန်းကဏ္ဍကိုအရင်တိုင်းပြည်အုပ်ချုပ်သူဆက်ဆက်ကအသိမှတ်မပြုတာမဆန်းပေမဲ့လည်းအရက်သားအစိုးရဖြစ်နေတဲ့ NLD ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေရဲ့ဂုဏ်သိက္ခာကိုအသိမှတ်ပြုတင်ကြောင်းပြည်သူ့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရကပြောပါတယ
်ဒီနေရာမှာကျွန်တော်တို့ရဲ့ခံယူချက်နဲ့ခံစားချက်ရပြောရမယ်ဆိုရင်နိုင်ငံရေးအကျဉ်းသားစကလုံးကိုကျွန်တော်တို့ကဘာဖြစ်လို့ဟောတာကျွန်တော်တောင်းရတယ်လေနောက်ပြီးတော့အစိုးရဘက်ကလည်းဒါနိုင်ငံရေးအကျဉ်းသားလို့စကလုံးကဘာသူလို့အတရားဝင်အတိမတ်ပြုရှင်လဲဆိုတော့နိုင်ငံရေးရပေါ့နော်အကျဉ်းကျတဲ့နော်လူတွေပုံမှန်နိုင်ငံရေးသိက္ခာရပေါ့နော်အတိမတ်ပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီစကလုံးကိုတော့ဒီစကလုံးပေါ်မှာအတိမတ်ပြုဖို့တောင်းဆိုတဲ့သဘောပဲက
ပြည်မှုဆိုင်ရာဥပဒေအခန်း6ပုံမှန်128 129 130မှာနိုင်ငံရေးအကျဉ်းသားဆိုရဲစကလုံးကိုတုံးဆွဲထားပြီးဒီပုံမှန်တွေကတော့နိုင်ငံရေးအကျဉ်းသားတွေကိုလူပြေးအောင်ကူညီသူဒါမှမဟုတ်ရင်ထိန်းသိမ်းစောင့်ရှောက်ထားသူကိုပြည်ထောင်စီရင်တဲ့ပုံမှန်တွေဖြစ်ပါတယ်။အခုလိုအချိန်ကမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိကြောင်းအတိတ်ပဲဖွင့်နေရဟာအကျဉ်းဦးစီးဌာနရဲ့လုပ်ပိုင်ခွင့်ပေါင်းနေတဲ့ကြော်လွန်နေရတဲ့အတွက်လက်မခံနိုင်ကြောင်းတရားလွှတ်တော်ရှိနေ Robert Sound ကပြောပါတယ်
။ဒါနိုင်ငံရေးအကျဉ်းသားပါလို့တကမ္ဘာလုံးကအတိမတ်ပြုနေတဲ့အချိန်မှာသူတို့ကဒါကိုထုတ်ပြန်တာဟာမှားယွင်းနဲ့ထုတ်ပြန်ခြင်းဖြစ်နေတယ်။တော်ကွေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်အမှတ်တင်းပြင်းပေါင်း90နဲ့မာဖလာခေတုံကထုတ်ပြန်ခဲ့တဲ့လူချင်းကျန်းမာရေးအမှတ်အမိန့်အမှတ်နှင်းပြင်းပေါင်း80တို့မှာဘယ်ပုံမှန်တွေဘယ်ပုံမှန်တွေကနိုင်ငံရေးပြည်မှုဖြစ်ပါလေလို့ဆိုပြီးတော့ခက်သိမ်းပြန်ထမ်းတာလေဒီအခုလို့ထုတ်ပြန်တာကတော့ထောင်ရင်းမှာမတိမငင်မှုတွေကိုဖြစ်လာအောင်လုပ်လို့ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
နိုင်ငံရေးအကျဉ်းသားမရှိဘူးဆိုတာ PA ဝန်ကြီးဌာနကလွှတ်တော်မှာဖိကြားခဲ့တယ်လို့အကျဉ်းဦးစီးဌာနရဲ့ AB လ22ရက်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်နဲ့ပတ်သက်လို့မေးမြန်းဖို့အကျဉ်းဦးစီးဌာနတောင်းရှိသူတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းမရခဲ့ပါဘူး။နှစ်သန်းတည်းရနေမှာတနင်္ဂနွေလုံးအကျဉ်းထောင်တွေကနေလူငယ်ချမ်းသာခွင့်နဲ့လွတ်လာရဲ့အယောက်900ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ယောက်ပဲပါခဲ့ကြောင်းနိုင်ငံရေးအကျဉ်းသားများကိုကြီးစောက်ရှောက်ရေးအသင်း EAPP ကပြောပါတယ်။
ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်နေကြရတော့မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ58 kHz 5885အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ရုရှားရေးစုံစမ်းစစ်ဆေးထားတဲ့ထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပြီးပြတ်ထားတဲ့စီရင်ခံစာပြီးခဲ့တဲ့ဘက်ကထွက်လာပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်ချိန်ဆက်လှုပ်ဆောင်မှုကိုဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကအာရုံစိုက်နေကြပါလေ။အော်လတ်တော်မှာရှိတဲ့ဒီမိုကရက်တီကတော့အစီရင်ခံစာပြည့်စုံထုတ်ပြန်နိုင်ရေးဆက်ပြီးဖိအားပေးသွားမယ်လို့အခိုင်အမာပြောဆိုနေပါတယ်။ဒီစီရင်ခံစာမှာရုရှားနဲ့သမ္မတထရန့်ရဲ့အတွင်းစည်းလူယုံတွေအကြားပူပေါင်းကြံစည်မှုမရှိတဲ့အကြောင်းဖော်ပြထားပေမဲ့သမ္မတအနေနဲ့တရားစီရင်ရေးမှာဝင်ရောက်နောက်ဆက်ကြင်ရှိမရှိဆိုတာကိုတော့မှတ်ချက်ပေးတာမျိုးဒါမှမဟုတ်မဟုတ်ဘူးဆိုပြီးငင်းဆိုတာမျိုးမရှိခဲ့ပါဘူးအချိန်ကြာကြီးဆောင်ဆိုင်နေခဲ့ကြတဲ့မူလာရဲ့စီရင်ခံစာပေါ်ဖော်ပြချက်အရသမ္မတထရန့်အပေါ်မှာတရားရေးဌာနကရေးယူတာမျိုးမရှိနိုင်ဘူးဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတကိုရေးယူနိုင်တဲ့လုပ်ပိုင်ခွင့်တွေကိုကင်ထားတဲ့လွတ်တော်ဘက်ကဘာဆက်လို့မလဲမိခွန်းထုံးမှုတွေရှိလာပါတယ်အထက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေဘက်ကဒီကိစ္စကိုဆုံးသတ်လိုက်ချင်ကြပါတယ်ဒါပေမဲ့လည်းအောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Democrat တွေကြားမှာတော့သဘောထားအမျိုးမျိုးပြောဆိုနေကြတာပါ Democrat Party တွင်သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ် Elizabeth Warren ကအခုလိုပြောပါတယ
် We cannot be an America that says it is okay.
နိုင်ငံသားတိုင်းပြည်တစ်ခုကထိုးနှက်တိုက်ခိုက်တဲ့ကိစ္စစုံစမ်းစစ်ဆေးတာမျိုးအပေါ်သမ္မတကပြိုင်ပင်ဖို့ကြိုးစားတာကိုကိစ္စမရှိပါဘူးလို့ကျွန်တော်တို့အမေရိကန်တွေကတော့မပြောနိုင်ပါဘူးသမ္မတရဲ့အမဟုတ်တဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးရေးမှလည်းအလားတူပြိုင်ပင်တာမျိုးလုပ်တာခွင့်မပြုနိုင်ပါဘူးဒီတော့သူ့ကိုတရားစွဲဖို့အရေးယူဖို့စပြီးလုပ်ဖို့အောက်လွှတ်တော်ကိုကျွန်မတောင်းဆိုပါတယ
်ဒါပေမဲ့လည်းအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဝေယာကတော့သမ္မတကိုရေးယူဖို့တရားစွဲတာကမှန်ကန်တဲ့အမျိုးအမည်ရှိတဲ့လုပ်ရက်တခုမဟုတ်ဘူးဆိုပြီးသူ့အတွင်းနဲ့တန်တရားဖြစ်မိတဲ့အကြောင်းပြောပါလေ။လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေကပဲအပြည့်အစုံဆုံးဖြတ်လိမ့်မယ်လို့သူကဆိုပါတယ်။သမ္မတထရန့်ကလည်း Twitter ကနေပြန်လည်ထုတ်တဲ့ရေးသားနေပါတယ်။လက်ဝဲစွန့်ရောက်ဒီမိုကရက်တီကပြည်သူတွေအကျိုးအတွက်ဥပဒေရဲ့ဆုံးဖြတ်ချက်ကိုမလိုက်နာပဲစုံစမ်းစစ်ဆေးပြီးအချိန်တွေဖြုန်းချင်နေကြတယ်လို့သူကရေးသားပါတယ်။တိုင်းပြည်အတွက်အကြီးအကျယ်ကုန်ကြမှာဖြစ်သလို2020ရွေးကောက်ပွဲမှာဒီမိုကရက်တီအတွက်အကြီးအကျယ်ချိန်ကုန်လူပန်းဖြစ်လိမ့်မယ်ဆိုပြီးသူကဝေဖန်ရေးသားတာပါဒီမိုကရက်အောက်လွှတ်တော်အမတ်အရန်စစ်ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် What we are going to have to decide as a caucus is what is the best thing for the country is that the best thing for the country to take up an
လွှတ်တော်တွင်ကော်မတီတစ်ခုအနေနဲ့ကျွန်တော်တို့ဆုံးဖြတ်ရမှာကတိုင်းပြည်အတွက်ဘာအကောင်းဆုံးလဲဆိုတာပါသမ္မတကိုအရေးယူနိုင်ရေးဆက်လုပ်တာကတိုင်းပြည်အတွက်အကောင်းဆုံးဖြစ်မလားသမ္မတတယောက်ထမ်းဆောင်ရမယ့်တာဝန်တွေနဲ့ကိုက်ညီမညီရှိမရှိကိုဆုံးဖြတ်ဖို့လိုအပ်နေသလားဆိုတာကိုကြည့်ရပါမယ်ဒါမှမဟုတ်အထက်လွှတ်တော်မှာ Republican တွေကဒီကိစ္စကိုလုံးမမဟုတ်ပါဘူးသူတို့မလုပ်လို့ပဲသမ္မတကိုအရေးယူရေးဆက်မလုပ်တာကတိုင်းပြည်အတွက်အကောင်းဆုံးလို့ဆုံးဖြတ်မလားတော်တော်ခက်တဲ့မိကုံပါအ
ိမ်ပြတော်ကတော့သမ္မတမှာအပြစ်မရှိဘူးဆိုတာကိုတရားရေးဌာနအနေနဲ့ဆုံးဖြတ်ပြီးဆိုပြီးခုခံပြောဆိုနေပါတယ်သမ္မတရဲ့ကြံပေးကယ်လင်ဂေါ်ဝေးက ABC ရုပ်သံကိုအခုလိုပြောပါတ
ယ် There was no collusion there's no criminal conspiracy between the Trump campaign and the Kremlin
ပူပေါင်းကြံစည်တာမရှိပါဘူးရွေးကောက်ပွဲနဲ့ပတ်သက်ပြီးမမှန်မကန်သတင်းတွေဖြန့်ဖို့သမ္မတထရန့်ရဲ့မဲဆွေစည်းရုံးမှုတွေနဲ့ရုရှားကြားပူပေါင်းကြံစည်တဲ့ရာဇဝတ်မှုကျူးလွန်တာမျိုးလည်းမရှိပါဘူးဒီတော့တမရကိုဖမ်းဆီးလို့မရဘူး။သူဟာအိမ်ဖြူတော်မှာနောက်ထပ်၅နှစ်ခွဲအနည်းဆုံးဆက်တောင်းယူမှာပါ။သူဘာရာဇဝတ်မှုမှမကျူးလွန်တဲ့အတွက်ဖြစ်ပါတယ်
။2016တမရရွေးကောက်ပွဲမှာအမေရိကန်မဲဆန္ဒရှင်တွေအကြားရှုတ်ထွေးမှုဖြစ်သွားအောင်နဲ့ဒ ဒီမိုကရက်ပါတီကကိုယ်စားလှယ်ဟယ်လာရီကလင်တန်ရဲ့မဲဆွယ်မှုတွေအပေါ်မှာထိခိုက်နစ်နာအောင်ရုရှားဘက်ကလုပ်ခဲ့တဲ့ဆိုပြီးမူလာရဲ့အစီရင်ခံစာကအသေးစိတ်စုံစမ်းစစ်ဆေးထားတာပါ။ရုရှားဘက်ကတော့သူတို့အနေနဲ့အမှားအယွင်းတစ်စုံတရာမလုပ်ခဲ့ဘူးလို့ပြောဆိုနေပါတယ်။သမ္မတအင်ဂျီတော်ကလည်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်ခဲ့တဲ့လုပ်ရက်တွေကိုဟန်တားနိုင်ခြင်းမရှိတဲ့အတွက်အရင်သမ္မတဥပမာရဲ့အစိုးရအဖွဲ့ကပဲအပြစ်ဖို့ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တိဆက်ပင်နေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစပါတော့မယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်နဲ့ပိုလန်မှာတက်စီမံကိန်းကိစ္စပါ။နိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလန်မှာတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆွမ်းဟုရဲ့ဒီဖော်ရန်ကိုတက်ရောက်ဖို့ရှိနေပါတယ်။တရုတ်ဆိုးကနေပြီးတော့ကမတ်ထလုံနေတဲ့ဒီ OPOR ကမ္ဘာတကွင်းလမ်းစဉ်ဆိုတဲ့ပိုလန်မှာတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲ။နောက်တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေးလာသူဒေါက်တာလှကျော်စောဖြစ်ပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။2ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ။ဆရာမကြားပါလားခင်ဗျာ။
ဟုတ်ကဲ
့ကြားပါဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပိုလမတ်တစ်စီမံကိန်းကိစ္စပါเนาะဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်အတွင်းမှာပဲဒေါန်ဆန်းစုကြည်ကိုဒီသမ္မတရှီကျင်းပင်ကလည်းဖိတ်ခေါ်ထားရဲဆိုတော့တတ်တတ်တရားတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစင်အတွင်းမှာဟို OBOR မဟုတ်တဲ့ဒီတရား bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဟုတ်ဒီဒုတိယအကြိမ်ပိုလမတ်သက်ဆွေးနွေးပွဲကတော့အဓိကဒီပိုလမတ်သက်နဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့အဲရန်ကျက်ချီလို့ခေါ်တဲ့အရင်ကနိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံဝေမျှကမ်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်အဲ့ပါရာတွေကလည်းဒီပိုလမတ်တဲ့နဲ့သက်ဆိုင်တဲ့ဟိုနေနေပါပဲစီမံကိန်းနေပါပဲအဲ့တော့ဒီ25ရက်နဲ့29ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ဗာလေဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟိုနှစ်ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ဖလှယ်ဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း 9,000 ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း 3,000 ကျော်ပဲတက်ချာဖြစ်တယ်အဲ့တော့အဲ့ဒီမှာဒီမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲပြီးချပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လူငန်းစင်ဒီမှာဘာဒီအားနေချက်ရှိတယ်ဘာဒီလိုအပ်သေးတယ်ဆိုတာပြန်လဲထိန်းညှိဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုအော်ဒီနေတ်ပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းညှိလှုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ဒါဟိုသူတို့အစတည်းကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငင်းချမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလမ်းမစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြတာပါတကြောင်မလို့ဟိုတလောတုန်းကကာကျုပ်အဲဘူကျုပ်မင်းအောင်လိုက်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်းပင်ကသမ္မတရှီကျင်းပင်ကသူတို့ရဲ့ဒီဟိုငင်းညာရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငင်းညာရေးကိစ္စကိုပို့ပြီးဖိဖိစီစီလှုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွားကြွားလှုပ်ဖို့မငင်းကြမ်းမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလမ်းမ project အားလုံးကဒီမြောက်ပိုင်းကိုဖျက်မှာဖြစ်တာ။အဲ့တော့ဒီဒေသမငြိမ်းချမ်းမဲ့နဲ့တော့ဘာလဲငြိမ်းချမ်းရေးမရပဲနဲ့တော့ဒီပိုးလမ်းမကိစ္စတွေဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမ္မတရှီကျင်ဖင်ကိုယ်တိုင်ကပြောတာပဲ
။
အဲ့တော့အဲ့တော့ကလည်းဘူချုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲ။ဒီပိုးလမ်းမစီမံကိန်းတွေကိုသူတို့ထောက်ခံပါတယ်လို့ပြောသွားတာကြားပါတယ်။
ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBO နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်ရွက်နေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်းတရားကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်။အဲ့တော့ဒါမဲ့ဒီပိုးလမ်းမသစ်စီမံကိန်းရဲ့ဂရဲရိုက်မှုမြန်မာနိုင်ငံထဲမှာဘယ်လောက်ထိကြုံလာနိုင်မှာလဲခင်ဗျာ။ဥမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေ၊မြေယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆီမှာဘာများမြင်ထားပါလဲ။
ဟုတ်အများကြီးရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပိုလမကဗမာပြည်တပြည်လည်းမဟုတ်ဘူးလေ။နဲတဲ့နိုင်ငံတွေမှမဟုတ်တာ။နိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်။သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်။ဖြစ်လာတဲ့ပြဿနာတွေကို तू ကနှစ်ဖက်ဆွေးနွေးတာတွေရှိတယ်။သုံးဖက်ဆွေးနွေးတာတွေရှိတယ်။ဟိုတတ်နိုင်သမျှပြည်လည်းအောင်တဆင့်ပြီးတဆင့်ဆွေးနွေးသွားမှာပဲ။ဗမာပြည်ထဲမှာလည်းအများကြီးဖြစ်လာနိုင်ပါတယ်။ဒါကကျမတို့နိုင်ငံတွေမဟုတ်ဘူး။အာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲ။အဲလက်တန်အမေရိကန်မှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဂရက်တွေကရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဂရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့ထဲမှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အဲဒီ negotiate ပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာသူတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာတွေရှိတယ်ဥမာဂျပန်တို့ဗာလဲပြင်သစ်တို့လိုဓာတ်ရိုက်ဝင်မပါပါပဲ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့အခါမှာ swap system လို့ခေါ်တယ်ဥမာဗမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့အခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအသစ်တွေပေါ့ရန်တရားအသစ်တွေအဆောက်အုံအသစ်တွေကိုသူကဟိုရှာဖွေပြီးတော့သက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခုသရော့ရှင်တချို့အလှည့်ပေးခြင်းပါတယ်အဲ့ထက်ကနေပြီးတော့ဒီသရော့ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပ
ါဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတရုတ်မြန်မာဆက်ဆံရေးဒစီဒစောင်းနဲ့ဆက်နွယ်ပြီးတော့ပြည်သူလူထုအကြားမှာအထူးစိုးရိမ်ပကင်းစိတ်ပူနေကြရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် de facto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်လှီလှုပ်လှဲ့အခြေမခံတဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်းနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်းကုန်လွန်သွားခဲ့တဲ့အစိုးရအများကြီးဂတိဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူလွှတ်တော်ရဲ့ဒီဂျူရီဂါဗာမင့်တူဒီဂျူရီဂါဗာမင့်မျိုးသားဖြစ်တင်ပါတယ်။အာဏာသိမ်းတရားမဝင်တဲ့ de facto government ရဲ့ဂတိကဝတ်တွေကိုဒီဂျူရီဂါဗာမင့်တွေကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိပ္ပယ်မရှိသလိုတမိုင်းကြောင်းနဲ့မကောက်ပါဘူး။မိမိနိုင်ငံရဲ့တမိုင်းကြောင်းကိုလည်းပဲ de facto government များဆက်လက်ပေါက်ဖွားစေဖို့အပြေးအမြောက်ပြုရလဲရောက်နေပါတယ်။ဒါကြောင့်မို့လို့ဒီဖက်တိုဂါဗာမင့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူဒီဂါဗာမင့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဒါကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတီးမငိမ့်အောင်လုံနိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြင်းချက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမင့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူတို့ကစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိန်ပါဥစိန်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးချင်ပါတယ်အခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုက်ပေါ်ပြန်ရောက်လာပြီဆိုတော့ခုနကဆရာမလှကျော်စိုးကတော့ဆွေးနွေးသွားပါလေဟိုမြန်မာနိုင်ငံနေနဲ့တစုံတရာတော့အခက်အခဲတွေရှိတယ်ဒါပေမဲ့စိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့ဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလမသစ်စီမံကိန်း OBOR စီမံကိန်းကမြန်မာနိုင်ငံပေါ်တိတ်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျအ
ဲကျွန်တော်ရဲ့အမြင်ကတော့ ဒီအတိုင်းပေါ့ကျွန်တော်တို့ကိုလမ်းမစီမံကိန်းကိုပေါ်ဆောင်နေတာကအဲကျွန်တော်ကတော့ဒီသမားရှိချင်းပြေကိုတိုင်းပေါ့လေဒီကျန်းမြုံခဲ့တယ်နောက်ပြီးတော့အလေးထားခဲ့တယ်ပေါ့လေကျွန်တော်တို့ကြည့်ကြည့်ကြည့်ချင်းဆက်ဆိုင်ရေးအပေါ်မှာအခြေစိုက်ပြီးတော့ပေါ်ဆောင်နိုင်လို့ကအရေးကြီးရုံမြင်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံလေးဒီဒီနိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တပ်မတော်တပ်မတော်ချင်းဆက်ဆံရေးပါတီပါတီချင်းဆက်ဆံရေးဟာအင်မတန်မှကောင်းတဲ့အနေအထားမျိုးပါရှိနေတယ်လို့ပြောလို့ရပါတယ်ဒါပေမဲ့တီတူတီတူချင်းဆက်ဆံရေးအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့မြင်ပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလေတီတူတီတူချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်နိုဝင်ဘာလမှာကျွန်တော်တို့တမန်ရှိချင်းပြင်ပြောခဲ့တယ်ပေါ့လေဟိုစကားရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBOR အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအရန်ကိုအရေးကြီးတယ်လို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲ့ဒီချိတ်ဆက်ကူးကောင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ဆက်ကူးကောင်းဆောင်ရွက်ဒီအတွက်ကိုနော်ဇူးမှုအခြေခံအုတ်မြစ်အကောင်းမှုတို့အပ်တယ်လို့သူပြောခဲ့ပါတယ်အဲ့ဒီလူ့အခြေခံအုပ်မြစ်အားကောင်းမှုဆိုရင်တူတူပြည်ချင်းဆက်ဆိုင်ရေးအားကောင်းမှုလိုအပ်တယ်လို့ရှင်းရှင်းလင်းလင်းကိုယ်တိုင်ကပြောခဲ့ပါတယ်အဲ့တော့တူတူပြည်ချင်းဆက်ဆိုင်ရေးအားကောင်းမှုဆိုရင်ကျွန်တော်တို့ဘီအာတိုင်းကိုပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်တဲ့ရဲ့ရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပေါ်ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်တရုတ်အစိုးရခေါင်းဆောင်တွေတရုတ်ကုမ္ပဏီအကြီးအကဲတွေအနေနဲ့မြန်မာပြည်သူလူထုရဲ့အသံကိုအလေးနဲ့ထားပြီးတော့နားထောင်လို့လိုအပ်ပါလေ။နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့အသံအရေးနဲ့အဖွဲ့အစည်းတွေရဲ့အသံကိုလည်းအလေးနဲ့ထားပြီးတော့နားထောင်လို့လိုအပ်ပါလေ။အဲဒီလိုဆောင်ရွက်နိုင်လေဆိုရင်ဒီအတိုင်းဟာကျွန်တော်တို့နိုင်ငံတွင်းမှာဒီတက်ပို့ပြီးတော့ဖြစ်ရမယ်၊တွင်ချင်မယ်အလုပ်ဖြစ်မယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဘူး။ဟုတ်ကဲ့ကိုရံမျိုးသိခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အသံနားထောင်ဖို့မြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုံနေလားလက်ရှိမှာအားနည်းချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကဖြစ်ဖြစ်မြန်မာအစိုးရကဖြစ်ဖြစ်ပါအ
ဲလက်ရှိအခြေအနေမှာပြောရင်တော့မြန်မာအစိုးရအပိုင်းကရောတရုတ်အစိုးရနဲ့တရုတ်ကုမ္ပဏီဘိုင်းကရောဖြည်းဖြည်းချင်းဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတော်ဆွေးနွေးသွားတဲ့ဥစ္စာကိုကျွန်တော်တစိမ့်တစိမ့်သားလေးထားလိုက်တာအမှလက်ရှိပေါ်လေ AR မြေဆုံမြင့်ညာမြို့ဝန် GIS ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့မနိုင်ငံတွင်းမှာအခုအပန်လေးတော်တော်လေးကိုကျင့်ကြံအောင်ထွက်နေပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NDB အစိုးရလက်ထက်မှာ2016ဘောက္ခုလ12ရက်နေ့မှာဒီလေးလာဖြစ်ဖြစ်30ရက်ကော်မရှင်ဆိုတာဖွဲ့ခဲ့ပါတယ်။ဒါနဲ့အဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပုံစံချက်တွေကိုလည်းဟာပြည်သူလူထုတွေကိုအချက်လက်တွေဆက်လက်ဆက်တမ်းတွေပြည်သူပြည်သူတို့ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနေတာကိုတွေ့ရပါတယ်အဲ့တော့ BRI စီမံကိန်းကြီးတစ်ခုလုံးနဲ့ပတ်သက်ရင်လည်းလက်ရှိအချိန်လေးချင်းအဲ့ဒါမြန်မာပြည်သူလူထုအများစုကြီးကိုဖွင့်လင်းနေတာမျိုးရှိရှိနဲ့အပိပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်တာနက်မှာအားနေပါတယ်နောက်တရုတ်အစိုးရဘက်တရုတ်ကုမ္ပဏီတွေဘက်ကလည်းအင်တာနက်မှာအားနေပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနေချက်တွေကဘာလို့ပြနေလဲဆိုတော့တရုတ်ကုမ္ပဏီရှိချင်းတင်ရဲ့လိုင်းညွန်ချက်ကိုမလိုက်နာတော့ဖြစ်နေပါတယ်အခုတော့ပြောတာရရှိချင်းတွေပြောတဲ့ဒီ connectivity ဟာတော့ဒီဘီအာရဲ့အသက်သွေးကြောပဲ connectivity အားကောင်းဖို့ဆိုရင်အပီပီပီချင်းဆက်ဆံရေးအားကောင်းဖို့လိုတယ်ဆိုတဲ့အချက်ကိုလက်ွယ်ကြည့်ဖို့ဖြစ်နေပါတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်တို့ရှင်တူဒီလိုင်းပေါ်မှာရှိနေလို့ပါကိုစီစီကျော်တူတတုတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗ
ျဟုတ်ကဲ့ဆွနေလို့ရပါတယ်
ဟုတ်ပြဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပြောပါခင်ဗျာဆွေးနွေးမေးမြန်းတဲ့အချက်ကိုပြောပါအဲ
ကျွန်တော်ပြောချင်တာကတော့ဟိုပါဗျာဟိုကျွန်တော်တို့ဒီ DIN စီမံကိန်းမှာဒီပြုအစိုးရအနေနဲ့ကျွန်တော်တို့ဒီ DIN စီမံကိန်းဒီလမ်းမတစ်ချောက်ဒီပိုးလမ်းမတစ်ချောက်မှာတွားတဲ့စီမံကိန်းဒီလမ်းတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PPDD ရဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PPDD ရဲ့အစားကိုပြုကြအစိုးရအနေနဲ့ဟိုနားထောင်တင်နေဟိုအဲလို့အဲနားထောင်တင်နေလို့ကျွန်တော်မြင်နေခဲ့
ဟုတ်ကဲ့ကိုစည်းစင်းကျော်ဒီလောက်ပဲလားမသိဘူးကျွန်တော်ပင်နယ်စနစ်သူတွေကိုလှည့်ပေးလိုက်ပါမယ်ကျွန်တော်ဒေါက်တာလှကျော်စောကိုမေးချင်ပါတယ်ခုနကကိုစည်းစင်းကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလောခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာတွေရဲ့စိုးရိမ်ချက်ကလည်းအခုတော်တော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြသလိုတရုတ်စုအနေနဲ့ဒီ PIA စီမံကိန်းတွေကောင်ထည့်ဖော်တဲ့နေရာမှာလူထုကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
ဟုတ်သူတို့ရဲ့ BRI ရဲ့သူအဲ့ဒီပိုလမတစ်ကဲသူရဲ့ဟိုနည်းနည်းမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတယ်ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါတယ်အဲ့သူချိတ်ဆက်မှု၅ခုကတစ်ခုက policy ချိတ်ဆက်မှုပေါ့နိုင်ငံအချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အုံနေချိတ်ဆက်မှုအခြေခံအဆောက်အုံနေချိတ်ဆက်မှုကသူကအပြော့တယ်အမာတယ်ဆိုပြီးရှိပါတယ်အမာတယ်ဆိုတာကခုနဟိုကုံလန်းနေရေလန်းနေဓာတ်တွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနေ့ပါလေအထောက်ကူပြုတယ်ဥမာပါလေကုံသွေးရင်းနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါတို့ပေါ့ဗျာနောက်တတိယအချက်ကကုံသွေးရင်းချိတ်ဆက်မှုကတော့လွတ်လပ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့ဒန်းတူညီမျှရှိသွားနဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကျော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီဂျားတွေကဟိုဥပဒေတွေကိုထိန်းသိမ်းဖို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးเนาะအဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြန်အလှန်ပညာတော်သင်လွှတ်တာတွေအပြန်အလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ်
ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြေသွားတဲ့အထက်မှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တို့တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်နောက်ရက်မှာဖြစ်နိုင်မှာ
Hello
ဟုတ်ကဲ့ဆရာမကြားရလားမသိကျွန်တော်ခုနပြောသွားလို့မြန်မာနိုင်ငံထဲမှာဒီမြေဆုံပါဝင်တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေလည်မှုတွေကတော်တော်များလေးကြားနေရတော့ဒါက BRI လုပ်ငန်းတွေသွားပြီးအနောက်ရက်မှာဖြစ်နိုင်မလားခင်ဗျာ
အဖြစ်နိုင်တာပေါ့ကျမခုနပြောလို့ပဲ तू အဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနေ့ကအီဂျစ်ကတောင်းအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်းမှာဖွင့်တဲ့တရုတ်သားမကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလောရတော့တာပဲတဲ့ဟုတ်တယ်သူတို့ကာလာတပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျာမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထိန်းကြီးမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တမ်းလှုပ်လာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆရာမဘာများမြင်လဲခင်ဗျ
哦ကျမတို့ကကျမတို့အတွက်ရာသင်ရထိုက်ချတွေကိုသေချာသိဖို့လိုတယ်လေသေချာဟိုဘယ်လိုခေါ်မလဲသေချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့အားနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကိုပဲမေးချင်ပါတယ်ခင်ဗျလက်ရှိဒီ BRI လုံး BRI စီမံကိန်းတွေကပြောမယ်ဆိုနိုင်ငံပေါင်း100ကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမယ်ဆိုရင်အခုဒီဒေါက်ဆန်းစုကြည်ဒီခီးစဉ်တွင်းမှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေဒေါက်တာရံမျိုးသိန်းဘာတွေများမြင်ပါလဲ
ကျွန်တော်အမြင်ကတော့လက်ရှိဒီနိုင်ငံပေါင်း100ကျော်ပုံကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအားလေးပေါ့လေကျွန်တော်တို့ဒီ BRI ရဲ့စိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်တို့ CME စီပေါ့တရုတ်မြန်မာဒီစီးပွားရေးခြေကြံကနေပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းနဲ့ပေါ့လေအမျိုးမျိုးရှိရှိအနှိမ့်တိုင်းရှင်လေးဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါအကြောင်းမလို့လည်းပဲမြန်မာတို့ကကျွန်တော်တို့ဘူးစကန်ကနေကျွန်တော်တို့ကျွန်တော်တို့ချောက်ချင်းလက်တော့တစ်ခုတည်းရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီနန္ဒမေရဒီချန်ကုန်ကိုခွဲထွက်တဲ့ပေါ့ဝိုင်းပုံစံကျွန်တော်ရှိအမြင့်ချီပုံစံပြောတာတော့သိရပါတယ်။နောက်ပြီးတော့ကျွန်တော်အမြင်ကတော့ဒီဒီ BRI စီမံကိန်းတွေဟာတို့ဒီတရုတ်နိုင်ငံဘက်ကလည်းထောက်ပြောပါလေ။က
ဟိုသူနိုင်ကိုနိုင်ဖြစ်ရမယ်ပေါ့ဝင်းဝင်းဖြစ်ရတယ်နောက်တော့ဒီအရိုင်းရဲ့အချိန်တန်ကြီးတွေမှာနှောင်ကျူးချိတ်ဆက်မှုရှိဘူးလို့သူတို့ကပြောတယ်အဲ့တော့ကျွန်တော်ဆိုချင်တဲ့ဘောကဒီပြည်သက်ချိန်တန်ကြီးကိုကောင်းတယ်ပေါ်တဲ့နေရာမှာတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလေအပြည့်ရင်းရင်းရင်းဖြစ်နေလေအတော့ကျိုးသဘောမျိုးဆက်ဆက်နေနေဆိုရင်နော်လူလာချမှတ်ထားတဲ့မူဝါဒဒီလေအရင်ကကြည့်မဖြစ်ပါဘူးကျွန်တော်အနေနဲ့ကတော့ဆိုးရိမ်ပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်တို့ပတ်တာလေးပဲနော်ဟိုအစိုးရဘိုင်းအလွတ်တော်ဘိုင်းနောက်အရက်ဖက်အဖွဲ့အစည်းတွေဘိုင်းနောက်ဝီဇာတွေဘိုင်းကဖန်ဆင်းညီညီနဲ့နော်ကူးပေါင်းဆောင်ရွက်နိုင်လို့တော်လေလာစောင့်ကြည့်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဥပမာပြားနိုင်မှုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံတွင်းမှာအလုံးကိုင်ခွက်လန်းတွေပိန်းနဲ့ပန်းနဲ့ချီပြီးရလာမယ်ဆိုရင်ဒါကကျွန်တော်တို့ပြည်သူလူအတော်ကြီးအကျိုးပြုနိုင်တယ်လို့မြင်ပါတယ်။ဒါတို့ကလည်းတစ်ဖက်ကဟလာအရင်ရလာတဲ့အလုံးကိုင်ခွက်လန်းတွေကနော်ထိုက်တန်တဲ့ဒုက္ခလာစာတွေပြေးပြီးတော့နော်ထိုက်တန်တဲ့ကျွမ်းကျင်မှုတွေကိုဖလှယ်ပေးနိုင်တဲ့အခွင့်အရေးမျိုးဖြစ်ဖို့တော့အလိုအပ်ပါတယ်။ဒါကိုလည်းကျွန်တော်တို့အစိုးရရောစွတ်တော်ရရောနောက်အရက်ဖက်အဖွဲ့အစည်းတွေရောတရင်းမီဒီယာတွေရောကစောင့်ကြည့်ပြီးပူးပေါင်းညှိနှိုင်းဆောင်ရွက်နိုင်လို့ကအရန်ကိုအရေးကြီးတယ်လို့မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုနောက်ဆုံးတစ်ခုပဲမေးချင်ပါတယ်။အခုမြန်မာနိုင်ငံကဒီ BI စီမံကိန်းကပြောမှဆိုနှစ်ရှိစီမံကိန်းပါပဲ။ဒါပေမဲ့ဒီမြန်မာနိုင်ငံကဒီနှစ်ရှိစီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်ဆိုလိုတာကနိုင်ငံရေးအခင်းကျင်းနေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BRI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့တန်းတူအဆင်သင့်ဖြစ်နေပြီလို့ယူဆပါလား
အဲ့ဒီအဆင်သင့်မှုပိုင်းမှာတော့ကျွန်တော်လည်းသိတော့မသိကြဘူးအဲ့ဒါတော့လည်းပဲကျွန်တော်တို့မှာကတော့လက်ရှိအခြေအနေမှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံကဆက်ဆံရေးအခြေအနေနောက်ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကပြောမယ်ဆိုရင်ကျွန်တော်တို့က BRI ကိုမလွဲမသွေကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်တွေရှိမယ်၊လိုအပ်ချက်တွေရှိမယ်။အဲတိုးတော်လည်းတစ်ခါကအစိုးရလွှတ်တော်နဲ့ကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေ။ဟိုပြည်သူလူထုနဲ့နောက်ရပ်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ချစ်ရတဲ့ပူးပေါင်းဆောင်ရွက်ပြီးတော့ပြည်နည်းပြည်သားမှုရှိရှိတော့ယုံကြည်မှုရှိရှိတော့ဟိုဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့အချိန်လေးကတချို့2019 2020အတွင်းမှာ
ဟုတ်ကဲ့
လာနိုင်တယ်လို့ကျွန်တော်က
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရိုက်လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲကျွန်တော်ဝင်ပြီးပ
ါစီဇန်2ကိုတာညဦးထုတ်လုပ်သူမဆုမွန်တို့ရဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်ခုတော့အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင်
နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုဆွဲချက်နဲ့ထောင်နှံ9စီချမှတ်ခံထားရတဲ့ Rider Strand တော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုနေပြည်တော်တရားထုတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်ပါတယ်။ဒီလိုယူကန်ပယ်ချလိုက်တဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာထူးဆန်းစစ်ဆေးမှုရန်ရင်းလီပါဝင်လူ့ခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်ပါတယ်။ American သမ္မတ Donald Trump ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်ပြည်တည်နိုင်ငံကိုသွားဖို့ရှိပြီး Elizabeth မြန်မာကြီးနဲ့ရောဝန်ကြီးချုပ် Theresa May နဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမထာနဲ့သမရကတော်မီလန်နီယာထရမ့်တို့ဟာအဲလစ်ဆက်ပြင်မာကြီးရဲ့ဖိတ်ကြားချက်နဲ့ UK နိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမရအင်ဂျီရောထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။အီရန်နိုင်ငံကနေယင်းနယ်ဝယ်ယူတဲ့နိုင်ငံတွေကိုတန်ခတ်အရေးယူမယ်။တန်ခတ်အရေးယူမှုချမှတ်မဲ့အမေရိကန်ရဲ့စွန့်ပြတ်ချက်ကိုတရုတ်နိုင်ငံကဝေဖန်ပြစ်တင်လိုက်ပါတယ်။အဲဒီလိုရဟာအရှိလေပိုင်းဒေသနဲ့နိုင်ငံကစွန့်အင်ဈေးကွက်မှာအခြေအနေပိုဆိုးလာစေလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့အထူးထူးရွေးကောက်ပွဲတတိယဆင်ကိုဒီကနေ့ကျင်းပတာမှာတန်ပေါင်းများစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နေရန်ဒရာမူလီလည်းမဲသွားပေးပါတယ်။အိန္ဒိယနိုင်ငံကပြည်내ပေါင်း73ပြည်내နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသ2ခုတို့ကမဲဆန္ဒရှင်ပေါင်း188သန်းအထိဟာမဲဆန္ဒနေပေါင်း118ခုမှာရွေးကောက်ပွဲဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စားလှယ်လောင်းတွေအတွက်မဲပေးနေကြတာပါခင်ဗျာ
။အင်္ဂါညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစည်းအဝေးအစအဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ16 kHz 1835လိုင်းဒိုမီတာ19 kHz 15113ညနဲ့လိုင်းဒိုမီတာ41 kHz 0353ညငါတို့ကနေဖန်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.